တင်းနှုန်ကကစားတဲ့ပရီးမီးယားလိဂ်ပွဲစဉ်တွေထဲအာဆင်နယ်အသင်းကအင်ကွင်းမှာဘန်လီကို၅ဂိုးကိုမရှိနဲ့အပြတ်သက်အနိုင်ရသွားပါတယ်။ဒီပွဲဟာအာဆင်နယ်မန်နေဂျာအာဆင်ဗင်ဂန်အနေနဲ့မန်နေဂျာဘွားကအနားမယူခင်အင်ကွင်းနောက်ဆုံးပွဲဖြစ်ပြီးဒီပွဲကိုနိုင်ရလိုက်တဲ့အတွက်အာဆင်နယ်အနေနဲ့အမှတ်ပေးစရာအဆင့်6မှာအခိုင်အမာရပ်တည်သွားနိုင်ပြီဖြစ်ပါတယ်။အမှတ်ပေးစရာအဆင့်5မှာရှိနေတဲ့ချယ်ဆီကတော့အမှတ်ပေးစရာအဆင့်3မှာရှိနေပြီးချန်ပီယံလိဂ်ဘောလုံးပွဲကံပိုးရှိနေတဲ့လီဗာပူးကိုအင်ကွင်းမှာတကူကူမရှိနဲ့နိုင်ရပါတယ်။ချယ်ဆီအနေနဲ့ဒီပွဲကိုနိုင်ရလိုက်တာကြောင့်အနေဆုံးအဆင့်အမှတ်ပေးစရာအဆင့်4ကိုဝင်ပြီးနောက်ရသည်ချန်ပီယံလိဂ်ဖလားဝင်ငွေရအောင်ကြိုးစားဖို့အားတက်သွားစီပါတယ်။လက်ရှိအဆင့်4မှာရှိနေတဲ့ဒေါ်ထမ်အသင်းနဲ့ချယ်ဆီအကြားပွဲအစီအတွက်တူနှစ်မှတ်ပဲကွာတော့တယ်လို့အဆင့်3မှာရှိနေတဲ့လီဗာပူးနဲ့လည်း3မှတ်ပဲကွာပြီးပွဲအစီအတွက်ကတပွဲလျော့နေသေးတာကြောင့်လည်းချယ်ဆီအတွက်ပိုအားတက်စရာဖြစ်စီတာပါ။ဖလားရထားပြီးဖြစ်တဲ့မန်စီးတီးအသင်းကတော့အင်ကွင်းမှာဟက်ဒါဆူးလီးနဲ့တရေကျသွားပါတယ်။ဒါပေမဲ့လည်းမန်စီးတီးဟာဒုတိယနေရာကမန်ချက်စတာယူနိုက်တက်အသင်းကို18မှာဖျက်ထားနိုင်စေဖြစ်ပါတယ်။လာလီဂါအယ်ကလာစီကိုပွဲမှာတော့အဓိကပြိုင်မဲ့ကြီးတွေဖြစ်ကြတဲ့ဘာစီလိုနာနဲ့ရီယယ်မက်ဒရစ်တို့နှစ်ဂိုးစီတရေကျသွားပါတယ်ခင်ဗျာ။